တော်ရရှင်များရှင်အန်အန်ဒီရသားဆိုရလက်ထက်မှာနိုင်ငံရေးကျင်းသားဥယျာဉ်ပိုတိုးလာသလိုဒီမိုကရေစီရဲ့အခြေခံဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုဆန္ဒပြသူတွေဖမ်းဆီးထောင်ချခံရတဲ့လူခွေချိုးဖောက်ခံရတာဆိုရင်ကြာအနေထားဖြစ်နေပါတယ်လို့နိုင်ငံရေးကျင်းသားရေးလှုပ်ရှားနေတဲ့အဖွဲ့တွေကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲရလဒ်အရာဆက်ပြီးတော့တာဝန်ယူမဲ့နောက်အစိုးရတပ်တန်းမှာအကြောင်းမျိုးမျိုးကြောင့်ထောင်ချခံရတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအကျဉ်းတော်ဥပဒေထွက်ပေါ်လာရေးအပါအဝင်အကျဉ်းသားတွေရဲ့လူခွင့်ရေးတွေကိုစနစ်တကျဂိုင်တွယ်ဖြည့်ရှင်းပေးပါလို့ NND အစိုးရကိုတိုက်တွန်းချပါတယ်။နိုင်ငံရေးကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့တွဲဖက်အတွင်းမှုဥပိုလ်ကြီးကိုကျမစုမုံကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြမဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးထားပါတယ်ရှင်။ပါဥပိုလ်ကြီးရဲ့အဓိကမေးချင်တာကတော့တက်မတော်ကနေပြီးတရားစွဲဆိုခံရတဲ့ဒီတက်ထဲအမျိုးသမီးလေးတယောက်ကိုလည်းနိုင်ငံရေးကျင်းသားဖြစ်တတ်မှတ်လိုက်တယ်လို့သိရပါတယ်ဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံမှာဒီနိုင်ငံရေးကျင်းသားဥယေကဘလောက်ရှိနေပြီလဲထောင်ထဲမှာအကျဉ်းချခံနေရတာရောလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါရှင့
်လက်ရှိကျွန်တော်တို့ဒီဘောနိုင်ငံပေါ့နိုင်ငံအကျဉ်းသားအရေးတို့ကတချို့ကြီးတိုးရတယ်လို့ကျွန်တော်တို့တတ်မှတ်လို့ရပါတယ်အားလုံးပေါ့လာရရှိတဲ့၄ရက်ရှိပါတယ်။အဲ့ဒီထဲမှာထောင်ချပြီးကြနိုင်ငံရေးကျင်းသားက30ခန့်ရောက်ရှိတယ်။ထောင်ထဲကနေပြီးတော့အမှုရင်ဆက်နေရတာက190ခန့်ရောက်ရှိပါတယ်။ပြီးတော့ဒီအမောက်ကရပြီးတော့ပြည်ငန်းကြီးအမှုရင်ဆက်နေရတာက350ခန့်ရောက်ရှိပါတယ်။အလုံးပေါင်းလိုက်584ရောက်။ဒီနိုင်ငံရေးကျင်းသားဆက်မှတ်တယ်ဆိုလို့ရှိရင်အကြီးအကဲဒီမိုကရေစီရဲ့ဒီအခွင့်အရေးနောက်တိုင်းတော့တန်လူမျိုးရေးဆိုတဲ့တောင်းဆိုတဲ့သူတွေဆက်သွောပုံတဲ့သူတွေအဲ့ဒီအတွက်ကိုဒီလိုပြီးတော့ပြောဆိုလို့သိဆောင်ရတယ်ဆိုလို့ရှိရင်ဒီနေရာအဖြစ်နိုင်ငံရေးကျင်းသားလို့ဆက်ပါပါအဲ့လိုပဲဒီချက်သေးကဒေသကြီးတွေကိုတက်မီတာကြီးရဲ့မီတာစုမှာတရားပေါ့နော်ဒီဆိုလို့ရှိရင်သူ့ရဲ့ business တော့ပြောဆိုခြင်းယုံကြည်ခြင်းအဲ့လိုကိုထုတ်ပေါ်ပြောဆိုခြင်းဆိုရယ်အစမ်းချတဲ့ဆိုတာကဘယ်လိုမှမဖြစ်တဲ့ဘူးပေါ့နော်ဒါကဒီမိုကရေစီရဲ့အခြေခံရှင်းပြနေဖြစ်တယ်နောက်လူ့ခွင့်ရေးအခြေခံရှင်းပြနေဖြစ်တယ်အဲ့ဒီဖြစ်ဖြစ်ဖြစ်ကြမ်းတွေကိုလိုက်လာရင်းနဲ့ရှင်းသုံးရင်းနဲ့စမ်းသပ်ပြီးကြည့်ရတယ်ဆိုတော့ကျွန်တော်တို့ကနိုင်ငံရေးကျင်းသားလို့သတ်မှတ်ရခြင်းဖြစ်ပါတယ
်ဟုတ်ကဲ့အခုကဒီလက်ရှိဒီပြည်သူလူထုကနေရွေးချယ်တင်မြောက်ထားတဲ့ NND ဆိုရကအခုဆိုရင်လည်းရွေးကောက်ပွဲရဲ့ရလဒ်တွေအရာနောက်ထပ်တက်တန်းတစ်ခုအဖြစ်နဲ့ဆက်ပြီးအုပ်ချုပ်မဲ့အခြေအနေမှာအခုလက်ရှိဒီလိုမျိုးနိုင်ငံရေးကျင်းသားတွေလက်ရှိရှိနေသေးတဲ့အနေအထားပေါ်မှာပေါ့နော်ဥပိုလ်ကြီးတို့ဒီနိုင်ငံရေးကျင်းသားတွေလူမြောက်ရေးနဲ့နိုင်ငံရေးကျင်းသားရေးလှုပ်ရှားတဲ့သူတွေအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NND အစိုးရကိုဒီနိုင်ငံရေးကျင်းသားတွေရှိနေသေးတဲ့အနေအထားပေါ်မှာဗာများပေါ့နော်ပြောချင်တာဒီတောင်းဆိုချင်တာများရှိပါလဲရှင့
်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကြောက်ခဲ့ပြီးတော့ရှိပါတယ်နိုင်ငံရေးကျင်းသားတယောက်ဖြစ်နေတော့မှအများကြီးဖြစ်နေပါတယ်ဆိုဒီစကားတွေကတော့သူလည်းပြောခဲ့တာဖြစ်တဲ့အတွက်ဒီကိုယ်ရဲ့လက်ဒီပုံမှာအမှတ်ရနိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲလိုပဲသူ့အနေနဲ့ဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဒီလာမယ့်ဆက်တန်းထဲမှာတစုံတရာခိုင်ကျဖြေရှင်းမယ်လို့ကျွန်တော်တို့မျှော်လင့်တယ်။အဓိကတော့ကျွန်တော်တို့နိုင်ငံရေးအကျဉ်းသားအတိတ်တော်ဖွင့်ဆိုချက်ပြည့်ရရှိဖို့လိုပါတယ်။ဆိုတော့နိုင်ငံရေးအကျဉ်းသားအတိတ်တော်ဖွင့်ဆိုချက်ပြည့်ရမရှိလို့ရှိရင်နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့အစိုးရနဲ့အစိုးရမဟုတ်တဲ့ရပ်တော့ဖွင့်ပြီးနေတဲ့ကြားထဲမှာအငင်းပွားဝယ်ရအများကြီးဖြစ်နေပါလိမ့်မယ်။ဒါကြောင့်ဥပဒေအရကိုယ်ဆိုထားတဲ့နိုင်ငံရေးကျင်းသားအတိတ်ကိုဆွံ့နေတဲ့တခုရှိအောင်လုပ်ပါမယ်လို့သတ်မှတ်ပြတာ။နောက်ပြီးတဲ့အခါကျတော့နိုင်ငံရေးအစိုးရရှိတယ်ဆိုတာကိုလည်းအသိမှတ်ပြီးလက်ခံရတယ်။ပြီးခဲ့တဲ့9နှစ်ပတ်တန်းထဲမှာ NLD အစိုးရကိုလည်းငါမနိုင်ငံမှာနိုင်ငံရေးအစိုးရရှိပါတယ်လို့အသိမှတ်ပြတာလည်းရှိတယ်။ဒါကတော့အတော်လေးကိုစိတ်ကြပေါ်ရအောင်ပါပဲ။ဒါကတော့မရှိဘူးလို့ငြင်းဆန်နေတဲ့သူကအစီအရာကိုမျက်စိကြည့်ရဖြစ်ပါတယ်။ရှိရကိုအသိမှတ်ပြတဲ့အခါကျတော့မှဒီရှိတဲ့ပြဿနာကိုဘယ်လိုတည်းဖြေရှင်းလဲဆိုတော့သိပါပါရှိတာကိုမရှိဘူးလို့ကြီးစံနေတယ်ဆိုလို့ရှိရင်ပြဿနာကပိုပြီးကြီးပေါ်လာဖို့အတွက်တန်းဖြစ်နေတယ်လို့ဖြစ်ပါလေ။အဲ့ဒီတော့လေကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေးတော့အခုတည်းကပြောကြသွားတယ်မရှိရဲနဲ့အဖြစ်ရေးတွေးရတာမျိုးရှိပါတယ်။နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းနေတယ်ဆိုလို့ရှိရင်လေနိုင်ငံရေးအကျဉ်းသားဖြစ်နေတဲ့ပြဿနာတွေဘာတွေကနိုင်ငံရေးအကျဉ်းသားအဖြစ်အခြေချက်တွေကိုကူးလာစေရလဲပေါ့။ဒါတွေကိုကျွန်တော်တို့ကဟိုစနစ်တကျအခိုင်အတန့်ဖြေရှင်းဖို့လိုရတယ်။နောက်ပြည်ရဲ့ကြောင်းလေးတွေအများကြီးလုပ်ဖို့လိုပါတယ်။
ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးတိုးပွားလာတဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်ပါပြောင်ရေးနောက်တစ်ခုကဒီနိုင်ငံရေးအကျဉ်းသားပြဿနာတွေကိုပြည်လျောက်ဖြေရှင်းနိုင်မှုဆိုရင်ဘလို့အချက်တွေကိုဆောင်ရွက်တင်တယ်လို့ဥပိုလ်ကြီးအကြံပြုချင်တာရှိပါလဲရှင်
။ပြဿနာရဲ့တွေကိုဖြေရှင်းတဲ့အခါမှာနံပါတ်1ကကျွန်တော်တို့ပြည်တွင်းစစ်ရေးတွေကိုလုပ်ဖို့လုပ်ရပါဘူး။ပြည်တွင်းစစ်တွေကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားအရေးအတွက်ကိုတိုးပွားစေရမကလေဆက်တွေကမှနေကြတဲ့လူတွေရဲ့ ဒီနေ့အေးချမ်းရေးနဲ့သူတို့လုံးလုံးဆက်ကြဆိုနေတဲ့နိုင်ရေးအသက်ရှင်တဲ့နိုင်ငံဓာတ်တွေကိုချင်းချောက်နေရရောက်ပါတယ်။ဒါတို့ကလေယာဉ်ကြီးပြဿနာရှိပါတယ်။ဒီမှာဒီလေတို့ကြည့်ကြည့်ရလေယာဉ်ပိုင်ဆိုင်ကွန်စီတွေတို့အပ်ပါတယ်။ဒါတို့လေယာဉ်ကြီးတွေကိုအကြောင်းမျိုးကြောင့်မတရားသိမ်းပိုက်ဆိုင်ရတဲ့ဆိုလို့ရှိရင်ဒီလေယာဉ်ကြီးတွေတရားရှိဖို့ကလေးပါရီရပြန်ပြီးတက်ဖို့ ုကအခြေခံလူ့အခွင့်အရေးတွေဖြစ်တဲ့လူ့ရက်ကပြောဆိုခွင့်လူ့ရက်ကစီရင်ခွင့်လူ့ရက်ကမိမိရဲ့ဆန္ဒကိုပေါ်ထုတ်ခွင့်ဒီလိုမျိုးလိမ့်ဆောင်နေရင်းနဲ့အဖန်ကြီးခံရတဲ့ကိစ္စတွေကိုကျွန်တော်တို့ဟိုချက်တက်မှုလို့ပါတယ်အဲ့လိုပဲအဲ့ဒီအရာတွေနဲ့ပတ်သက်တဲ့ဥပဒေတွေကိုပြင်ဆင်တောင်းလဲမှုလို့ပါတယ်ဥပမာဆိုလို့ရှိရင်ရင်းစုစည်းတဲ့ဥပဒေလိုမျိုးနောက်ဒီ66ကာကြီးလိုမျိုးနောက် privacy law ပေါ့ဟိုပုံပုံရေးဆိုင်ရာကောက်ပုံဥပဒေလိုမျိုးအဲ့လိုပဲနိုင်ငံတော်သူ့ရဲ့အုပ်စုကြီးအရှိတဲ့ဒီလိုမျိုးဥပဒေကိုတစ်ခုချင်းစီကိုလည်းကျွန်တော်တို့ဟိုပြည်ပြည်ကြောင်းလို့ပြောရပါတယ
်ဒီနိုင်ငံတော်လုံးမှာရှိတဲ့အချင်းတော်တွေအချင်းစခန်းတွေထဲမှာနိုင်ငံရေးအချင်းသားတွေရှိနေတယ်အဲ့လိုမျိုးဖန်ဆီးခံရတဲ့အနေအထားကဘလောက်ထိအခြေအနေကစိုးရိမ်စရာအနေအထားမှာရှိနေပါလဲရှင်အဲ့ဒီလူတွေအများဆုံးပြန်လွတ်ပေးဖို့ရောဒီတပ်ဆိုင်နဲ့ဒီဖန်ဆီးတရားစွဲဆိုထောင်ချထားတဲ့တပ်မတော်အပါဝင်အစိုးရအဖွဲ့ကြီးတွေဘက်ကဘာတွေဆောင်ရွက်ပေးတဲ့နယ်လို့ AAPP အနေနဲ့ပြောနိုင်တာရှိမလဲရှင
်ဒီနောက်ပိုင်းမှာပေါ့နော်ဒီကျောင်းသက်တမကအဖွဲ့ဝင်လေးတွေဖန်ဆီးထောင်ချနေရရှိတယ်နောက်အဖွဲ့ဝင်ဆိုင်ရာလည်းရှိပါတယ်ဆိုတော့ဟိုကျောင်းသားတွေကိုဖန်ဆီးတာကအနာဂတ်ကိုထောင်ချပြင်နေတာဖြစ်နေတာဖြစ်ပါတယ်အမဖမ်းတယ်ဆိုတော့တချို့အမှုတွေမှာတက်မတော်ကနေပြီးတော့ဟိုငါ့ငါကကြီးနေတဲ့တရားလုံးလုပ်ပြီးတရားစွဲတယ်။တရားရုံးမှတွေဆိုဒီပုံမှာအမိန့်ချတယ်။အမိန့်ချပြီးဆိုလို့ရှိရင်အစိုးရအနေနဲ့ကကျန်တာကဖြတ်ချင်းမလုပ်ချင်းကအစိုးရကလုပ်ပိုင်ဖို့ရှိရပြီးဖြစ်ဖြစ်လာတယ်။ဒါတော့ကျွန်တော်ဒါအစိုးရကဒီပုံမှာဖြတ်ပေးဖို့ဆိုတာမျိုးကိုဟိုတရားစင်းစားပြီးတော့တိုင်ပင်ပြီးတော့တချို့လုပ်လို့ရတဲ့ကိစ္စတွေရှိပါတယ်။အဲ့တော့ကိုအစိုးရအနေနဲ့အများဆုံးအကောင်အထည်ဖော်ဖို့လိုပါတယ်။နောက်တစ်ခုကအချင်းတောင်ပြဿနာပေါ့။အချင်းဆောင်ပြဿနာကိုကျွန်တော်တို့ကဒီအချင်းဆောင်ပြဿနာသိကြားလို့ရင်းလို့မရဘူးအချင်းဆောင်ပြဿနာဒီနိုင်ငံတော်ရဲ့လုံခြုံရေးနဲ့ဆက်ဆက်ပတ်သက်နေရယ်ဒီမိုကရေစီရဲ့လူ့ခွင့်ရေးအပြင်ဒီကြောင်းရေးနဲ့ကျွန်တော်တို့တရုတ်ဆက်ပတ်နေရယ်ဆိုတာကိုလည်းဆက်သွင်းစဉ်းစားဖို့လိုတယ်မဟုတ်ဘဲနဲ့အချင်းဆောင်ဒေသကသိကြားသိဆက်ရပြည့်လို့ဆက်စဉ်းစားနေလို့ဆိုလို့ရှိရင်တော့အချင်းဆောင်ပြဿနာအပြည့်လုံးမှာမဟုတ်ဘူးဆိုတော့ဒါဝင်လည်းဒီအစိုးရနဲ့ဒီတရုတ်ရဲ့ကုမ္ပဏီအဖွဲ့ကြီးတွေကသိကြားသိဖို့လိုတယ်နောက်တစ်ခုကဒီအပြင်းဆောင်ကလည်းအခုဒီမှာပြည်ထောင်စုကြီးကလည်းအောက်ပါရှိတယ်။ဒါတော့ဒီဟာကလည်းမဖြစ်ဘူး။ကျွန်တော်တို့ဒါကနိုင်ငံရေးရနဲ့ပေါ်စီရပြည်ကြောင်းလေးရမယ်အဖြစ်တယ်။အပြင်းဆောင်ကပြည်ထောင်စုကြီးကလည်းအောက်ပါရှိတယ်။အရင်တော့ကမြန်မာနိုင်ငံအပြင်းဆောင်ကပြည်ထောင်စုကြီးကလည်းအောက်ပါရှိခဲ့တယ်။ဒါပေမဲ့ကျွန်တော်တို့ပြန်တိုးတော်နေပြီးပေါင်ကွက်ထက်ကနှစ်ခုနှစ်ခုနဲ့အာနာသိင်းနဲ့ဟိုတက်မတော်ဆေးရတဲ့အာနာမျိုးပြောင်းနေတယ်။ဒီကဲကကြတော့84ခုနဲ့နောက်ဆက်လက်ဖွဲ့စည်းဖို့အခြေခံဥပဒေစပါ်ဒီစနစ်ကိုအခြေခံတဲ့ကိုယ်ဒီဘုံအခြေခံမျိုးပေါ်လာတယ်။အဲဒီဥပဒေကနေပြီးတော့တရားရုံးဝင်ကြီးဌာနကိုဖြတ်သိမ်းနေတာရှိတယ်။အခုအတင်ကိုယ်ပိုင်ကာလမှာကျွန်တော်တို့တရားရုံးဝင်ကြီးဌာနကိုပြန်လည်ထူထောင်ခဲ့။ထူထောင်ပြီးတဲ့အခါကျတော့အရှင်ဦးကြီးဌာနကိုတရားရုံးဝင်ကြီးဌာနနဲ့အောက်ကိုရှုပြောင်းပြီးတော့ကျွန်တော်တို့ထားတယ်။အဲ့တော့ပေါ့ကျွန်တော်တို့ဒီအချင်းထောင်နဲ့ပတ်သက်တဲ့စီရင်ကြောင်းလေးတွေတုတ်တဲ့အခါမှာပုံပြီးလည်ကူမယ်၊ရန်တမ်းမယ်။အခုတော့အချင်းသားတွေကတည်ရန်အဆက်မခံရဘဲနဲ့တကယ်ဟိုတချင်းရေးချင်းနဲ့နှင်းပတ်ခံရတယ်ဖြစ်တယ်။တကယ်ဟိုလူတယောက်ရဲ့စံမော်ကြီးရဲ့ဒရော့ချက်ဖြစ်တဲ့အဲ့ကောင်းချင်းမအေးရဆိုတဲ့ဟာမျိုးကနေ့တွေကအခမ်းအနားရတဲ့အဖြစ်ရှိရယ်။ကျွန်တော်တို့ဆေးဝါးကုသကံမှုတွေကလည်းအင်တာမှာနေပါလိမ့်ရလို့ရှိတယ်။ဒါတွေကိုစနစ်တကျပြည်ရင်ကြောင်းနဲ့ကိုကျေးရအောင်
။ဟုတ်ကဲ့အဲ့တော့ဒီအချင်းထောင်တွေရဲ့အခြေအနေဘက်ကိုတစ်ချက်လှည့်ကြင်ပါတယ်။အခုလက်ရှိကဒီကပ်ရောဂါ COVID-19 ကလည်းဒီကူးစက်ပြန့်နှံ့နေတယ်။ဆိုတော့ပြီးခဲ့တဲ့ဒီသတင်းပတ်တွေလတွေမှာပဲဒီအချင်းထောင်တွေထဲမှာလည်း COVID-19 ကူးစက်မှုတွေရှိနေတယ်ဆိုပြီးတော့မှဒီလိုသတင်းတွေထွက်နေရလည်းရှိတယ်တကယ်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတယ်ဆိုတော့တာဝန်ယူထားတဲ့ဝန်ကြီးဌာနရောနောက်ပြည်ထောင်စုအစိုးရဘက်ကရောဒီအချင်းစခန်းတွေရဲ့အနေအထားပုံမှာပြုပြင်ပြောင်းလဲဖို့နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အခြေအနေတွေဖြစ်နိုင်အောင်ဖန်တီးပေးဖို့နောက်ဒီကူးစက်ရောဂါတွေမပြန့်ပွားအောင်လှုပ်ဆောင်ပေးဖို့အတွက် AAPP အနေနဲ့ရောဘယ်လိုများအကြံပေးချင်တာတိုက်တွန်းချင်တာရှိပါလဲရှင
်အခုလည်းဒီကြည်ရေးဘက်ကရောဒီအချင်းစခန်းဌာနဘက်ကရောအစိုးရဘက်ကရောအချင်းထောင်နဲ့ပတ်သက်ပြီးတော့ဒီစုံတရာတော့သူတို့ဟိုကန်ကျယ်ဆောင်ရွက်နေတဲ့လူတွေကိုကျွန်တော်တို့တွေ့ရပါတယ်။အဲတော့အထူးသဖြင့်တော့ဒီကိုဗစ်ဖြစ်တာတဲ့ကာလမှာအချင်းသားအဖြစ်တွေကိုတိကျခွဲရတာတို့နောက်အထက်မှာဒီတို့ကြီးတိုက်တာတို့နောက်အစားအသောက်ကိုလည်းပိုကောင်းအောင်ကျင်းရတာတို့နောက်ဒီဟိုကိုဗစ်ကောက်ွယ်တဲ့ဒီသက်သွေးရည်တို့နောက်ဒီတခြားကောက်ွယ်သေးတွေချမ်းတာတို့ဒါတွေကိုလုပ်ဆောင်နေတယ်တော့ကျွန်တော်တို့ကြားသိရတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စိတ်အခြေအနေကဒီလိုရအရင်ဖြစ်ဖြစ် ဒီကနေ့ကျတော့ဒီလိုရှော့ချတဲ့ဆိုတော့ဒီပထမဆုံးတော့ဖြစ်တယ်။ဒါကြောင့်မို့ဒီကဏ္ဍကဆက်မှတ်တာတွေဒီနေ့ပြည့်ကျင်းနေတယ်အချင်းထောင်တယ်မှာဘယ်လိုမှဟိုရက်တွေ့တင်တုံးနေတယ်အနေအထားမရှိဘူး။အဲ့လိုရှိဖို့ပဲကျွန်တော်တို့ပထမဆုံးကြိုးတာ။ဒါတဲ့အခါမှာဆက်တဲ့အခါမှာလည်းကျွန်တော်တို့ကစနစ်ကစီစစ်ပြီးဆိုလို့ရအခုပြောရအောင်။ဆိုစနစ်ကစီစစ်ကနေပြုတ်မယ်လို့ရှိရင်ကျွ
ကျွန်တော်တို့ဒီ2021ခုနှစ်ကနေပြီးတော့ဒီဆက်ပြီးတော့ဒီတာဝန်ယူမဲ့တောင်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရကိုဒီနိုင်ငံရေးကျင်းသားတွေအပါအဝင်နိုင်ငံမှာဒီလိုလက်ရှိဒီပြမှုပြတဲ့အမျိုးမျိုးနဲ့ဒီထောင်ချအကျဉ်းချခံနေရတဲ့ကျင်းသားတွေအရေးပေါ့နော်ဒီသတင်းစကားပါခြင်းနဲ့ဆိုလို့ရှိရင်ဥပဒေအဓိကပါတိုက်တွန်းချင်တာရှိပါလေရှင်
ကျွန်တော်တို့ဒီ2021ခုနှစ်မှာစီဒီရဲ့ကမြေရာတွေကိုကြည့်ခွဲကြုံပြန်ပြီးတော့ရွေးချယ်ပေးရတယ်။အဲ့ဒီတော့ကျွန်တော်တို့ရွေးချယ်မှုကိုကျွန်တော်တို့အခုမသိဘဲအဲ့လိုပဲစီဒီရွေးချယ်တဲ့အစိုးရဖွဲ့အနေနဲ့စီဒီရဲ့အူးကျင်းရဲ့လုံခြုံမှုစီဒီရဲ့အူးကျင်းကတန်းတူညီမျှမှုရဖို့အတွက်အုပ်ဒေတွေကြည့်ပြီးကြောင်းရရမှာတွေတော့
ဒီကဲဥပဒေကိုအများပြည်သူသိအောင်လေဒီကြေကအဲ့လိုကြိုးစားပြီးလုပ်ဆောင်နေကြပါတယ်အဲ့ဒီလုပ်ဆောင်တဲ့ကောင်ကအစိုးရပြည့်နေတဲ့ဆိုတော့လုပ်ဆောင်နိုင်မှာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့အရေးပေါ်အခြေအနေတွေကိုပုံပေါ်ဆောင်ရည်ပြီးတော့ဒီလိုမျိုးဒီအများပြည်သူသိတဲ့ကြည့်ကြတဲ့သူတို့ရဲ့အခွင့်အရေးတွေသူတို့ရဲ့ကာဝန်တွေကိုအများပြည်သူသိအောင်ကျွန်တော်တို့လုပ်ကြမှာပါနောက်ဒီက
အဲ့ဒီကိုကျွန်တော်တို့ကတည်းကဖြစ်အောင်ကျွန်တော်တို့ဝိုင်းပြီးတော့ပုံဖော်ပြဖို့ပုံဖော်ပြဖို့နဲ့အစိုးရကလည်းဒီပေါ်မှာဥဆောင်ပြီးတော့သူဆောင်ရွက်ပေးဖို့လိုအပ်ပါလေလို့ဟိုတည်ပြီးနေပါ